ကမ္ဘာပေါ်ကနိုင်ငံတိုင်းနဲ့ယဉ်ကျေးမှုတိုင်းမှာလူအချင်းချင်းရိုင်းမင်းကူညီကြဖို့ဆုတောင်းတယ်လို့ပိုယဟမင်းကြီးကခရစ်စမတ်နေ့ဆုတောင်းစကားပြောကြားခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးရဖို့အပြင်ဆီးရီးယားနဲ့ယေမန်နိုင်ငံတွေမှာငြိမ်းချမ်းစေဖို့မျှော်လင့်တယ်လို့လည်းဒီကနေ့ဒီ Saint Peter's Basilica ဘုရားကျောင်းဝရဏထွက်ပြီးတော့ခရစ်စမတ်ဝတ်ပြုဆုတောင်းစဉ်မှာပိုယဟမင်းကြီးဖရန်စစ်ကပြောကြားခဲ့ပါတယ်။ပိုယဟမင်းကြီးဦးဆောင်တဲ့ဝတ်ပြုဆုတောင်းပွဲကို Saint Peter's ယဉ်မြေမှာကမ္ဘာတဝန်းကခရီးယန်ဘာသာဝင်ထောင်ထဲချီလာရောက်ခဲ့ကြပါတယ်။တနင်္လာနေ့ညတော့ကလည်းဒီဖျားချောင်းတဲမှာလုပ်တဲ့ခရစ်စမတ်အကြိုညဝတ်ပြုဆုတောင်းပွဲမှာခရစ်ယာန်ဘာသာဝင်တွေအနေနဲ့ပကာသနာကိုရှေ့တန်းမတင်မဲအလှူဒါနမေတ္တာတရားတို့နဲ့ရိုးရှင်းတဲ့ဘဝကိုဖြတ်သန်းကြဖို့အတွက်ပိုယဟမင်းကြီးဖရန်စစ်ကတိုက်တွန်းခဲ့ပါတယ်
။လောမေဒီဗန်တတ်ဝါဘီဒိုအေဗောရာချင်အဗီရီဗီအမ်ပီစီဒီကိုစေပါရီအတန်တီလ်ဆင်ဆိုဒဲလာဗီတာ
လူတွေဟာလောဘတွေလူရင်ဆန္ဒတွေပြင်းပြလာကြပါတယ်ဒီကနေ့ခေတ်မှာပိုင်ဆိုင်မှုတွေရုပ်ဝတ္ထုပစ္စည်းတွေရှိမှဘဝအတိတ်ပဲရှိတယ်လို့တော်တော်များများခံယူလာကြပါတယ်လူအများပြားဟာနေဆင်ရှင်သန်နိုင်ဖို့စားစရာတော့မရှိချိန်မှာတချို့ကတော့စိတ်ခံစားတောက်နေကြတယ်လို့ပိုယဟမင်းကြီးပြောကြားသွားတာပါနွားတင်းကုန်မှာဆင်းဆင်းရဲရဲမွေးဖွားခဲ့တဲ့ယေရှုခရစ်တော်ရဲ့ဘဝကိုပြန်အောင်းမိပြီးတော့ရုပ်ဝတ္ထုတွေကိုရှည်တန်းတင်တဲ့ဘဝကိုမမက်ကြဖို့နဲ့မရှိဆင်းရဲသားတွေကိုလှူဒန်းသွားကြဖို့အတွက်ပိုယဟမင်းကြီးကတိုက်တွန်းပါတယ်ရိုးရှင်းတဲ့ဘဝကိုဖျက်ဆီးပြီးတော့ဘဝရဲ့အတိတ်တွေကိုရှာဖွေသွားကြဖို့လေခရစ်ယာန်တစ်သောင်းလောက်တက်ရောက်ခဲ့တဲ့ဝတ်ပြုပွဲမှာပိုယဟမင်းကြီးဖရန်စစ်ကပြောကြားသွားခဲ့ပါတယ်